ကမ္ဘာစီးပွားရေးဟာ2014ခုနှစ်အတွင်းတိုးတက်လာဖို့ရှိပေမဲ့အဲ့ဒီတိုးတက်မှုနှုန်းဟာအရန်နယ်လွန်အပြော့ပြီးမညီမျှမှုတွေရှိနေလိမ့်မယ်လို့ IMF နိုင်ငံတကာငွေကြေးရမငွေအဖွဲ့အကြီးအကဲကပြောပါတယ်2008ခုနှစ်မှာရင်ဆိုင်လိုက်ရတဲ့ကမ္ဘာစီးပွားကျဆင်းမှုရဲ့ဒဏ်ကိုဆက်ခံနေရတော့ဖြစ်ပေမဲ့တိုးတက်မှုတွေရှိလာမယ်ဆိုတဲ့ယုံကြည်မှုတွေရှိနေတာကိုတွေ့ရတယ်လို့ IMF အကြီးအကဲခရစ်စတင်းလာဂတ်ကဝါရှင်တန်ဒီစီမြို့မှာပို့ထူးနေကပြောလိုက်တာပါကမ္ဘာစီးပွားရေးဟာ2013ခုနှစ်ဒုတိယနှစ်ဝက်ပိုင်းမှာတိုးတက်မှုတွေရှိခဲ့ပြီးအခုနှစ်အတွင်းမှာထပ်မံတိုးတက်လာဖို့ရှိတယ်လို့သူကပြောပါတယ်ဒါပေမဲ့ကမ္ဘာလုံးဆိုင်ရာတိုးတက်မှုကတော့အရှိန်နှင်းနေတော့မယ်လို့ခရစ်စတင်းလာဂတ်ကပြောပါတယ်ကမ္ဘာစီးပွားအင်အားအကြီးဆုံးနိုင်ငံတွေမှာတိုးတက်မှုအရှိန်မြင့်လာပေမဲ့ဖုန်ပြိုးဆဲနိုင်ငံတွေကတော့တိုးတက်မှုနှေးကွေးနေတော့မယ်လို့ဆိုပါတယ်ကမ္ဘာတစ်လုံးအလုပ်လက်မဲ့ဖြစ်နေကြတဲ့လူပေါင်းတန်း200အတွက်လက်ရှိကမ္ဘာစီးပွားဖွံ့ဖြိုးမှုတစ်ခုလုံးကနေအလုတ်ကင်သစ်တွေဖန်တီးပေးနေမှာမဟုတ်ဘူးလို့လည်း IMF ကြီးကပြောပါတယ်။ဒါကြောင့်ကမ္ဘာကောင်းဆောင်နေအနေနဲ့စီးပွားရေးဆိုင်ရာအဓိကကိစ္စရပ်တွေမှာမှားယွင်းတဲ့ဆုံးဖြတ်ချက်တွေမချမိဖို့လိုအပ်တယ်လို့ခရစ်စတင်းလာဂတ်ကပြောပါတယ်။ကမ္ဘာစီးပွားအင်အားအကြီးဆုံးဖြစ်တဲ့အမေရိကန်ဗဟိုဘဏ်အနေနဲ့လည်းတိုင်းပြည်စီးပွားရေးကိုဓာတ်ရိုက်ထောက်ပံ့ပေးနေတာတွေကိုရပ်တန့်မဖြစ်ဘဲလွတ်တော်ကလည်းငွေကြေးချင်းငားနိုင်မှုကန့်သတ်ထားချက်ကိုထပ်ထိုးပေးဖို့တင်တယ်လို့ IMF ကြီးကပြောပါတယ်။